နှစ်ရက်ကြာကျင်းပမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်၄နှစ်ပြည့်ဂုဏ်ပြုပွဲနဲ့ရန်ကုန်ငွေဂီတဖျော်ဖြေပွဲကိုရန်ကုန်မြို့ရွှေတကုံဖရအနောက်ဘက်မြို့ကပြည်သူ့ဥယျာဉ်မှာဒီနေ့စတင်ဖွင့်လှစ်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်တက်ရောက်အမှာစကားပြောခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ကစင်ရဲမွဲတည်မှုရုပ်ပန်းဆိုင်ရာနှိမ်ချမှုရဲ့နောက်ဆက်တွဲဖြစ်တဲ့အတွေးခေါ်နှိမ်ချခြင်းအတွက်အစိုးရဘက်ကလှုံ့ဆော်ရမယ့်တာဝန်ရှိသလိုပြည်သူတွေအနေနဲ့လည်းစင်ရဲမွဲတည်မှုပပျောက်စေရေးမိမိကိုယ်တိုင်စ조사ပြီးအသိပညာမြင့်မားအောင်စွမ်းဆောင်မှုလိုတယ်လို့ပြောပါတယ်
။ရုပ်ပန်းဆိုင်ရာနှိမ်ချခြင်းအနောက်မှာစိတ်ပိုင်းဆိုင်ရာအတွေးခေါ်ပိုင်းဆိုင်ရာအားနေခြင်းဆိုတော့အများကြီးရှိတတ်ပါတယ်။အဲ့တော့ဒီလိုအားနေခြင်းတွေကိုဘယ်လိုလုပ်ကျမတို့ပပျောက်အောင်လုပ်မလဲ။စင်ရဲမွေးတင်မှုပပျောက်ခြင်းဆိုပြီးတော့ပြောကြရတယ်ပေါ့နော်စင်ရဲမွေးတင်မှုကြာစင်အောင်လုပ်မယ်ပပျောက်အောင်လုပ်မယ်အဲ့ဒါဟာဘယ်လိုလုပ်မှာလဲတချို့ကတော့ဒါအစိုးရကလုပ်ပေးရမယ့်ကိစ္စလို့ဘယ်လိုပဲထင်ကြပါလဲအစိုးရကလုပ်ရမယ့်ကိစ္စရအများကြီးရှိပါတယ်အစိုးရကလုပ်မှာတော့တာဝန်ယူထားမှာတော့တာဝန်တွေကိုကျေပြွန်ထားဆောင်အောင်မှာရှိပါတယ်ဒါပေမဲ့အရေးကြီးတာပြည်သူလူထုသားချင်းမိမိတို့ရဲ့စွမ်းဆောင်မှုနဲ့ကိုယ်နိုင်ငံရဲ့စင်ရဲမွေးတင်မှုကိုပပျောက်အောင်လုပ်နိုင်မယ်ဆိုတော့ကျမတို့အားလုံးသဘောပေါက်ဖို့လိုပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကဖွင့်လှစ်ထားတဲ့ပညာဒါနကျောင်းတွေမှာသင်ကြားနေတဲ့ကလေးတွေကိုကျောင်းသင်ကန်းစာသာမကစိတ်ပိုင်းဆိုင်ရာအတွေးခေါ်ပိုင်းဆိုင်ရာမြင့်မားစေဖို့အတွက်ပါသင်ကြားပေးနိုင်ဖို့ကြိုးစားနေတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံဖြစ်တာကြောင့်တိုင်းပြည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်လူငယ်တွေအရည်အသွေးပြည့်ဝစေရန်ကြိုးစားရမယ်လို့ပြောပါတယ
်။ကျမတို့နိုင်ငံဆင်းရဲလို့ကျမတို့ကစပြီးတော့ထူထောင်တဲ့အလုပ်ကိုလုပ်ရမှာပြန်လဲထူထောင်တဲ့အလုပ်လို့တချို့ကဆိုတာပေါ့နော်တကယ်နဲ့ပြန်လဲထူထောင်ထူထောင်ဘယ်ပြောပါအောင်ပြန်မေးတိတ်ပြီးထူထောင်ကြရတိတ်မရှိပါဘူးအရင်တော့ကလည်းဒီနှစ်ပေါင်းများစွာဘာမှမရှိခဲ့တော့ကျမတို့ကနေပြီးတော့ကာကြီးကနေပြန်ပြီးတော့ဆက်မှာမလို့ဖြစ်နေပါတယ်ကျမတို့ဒီလိုလုံနိုင်ဖို့ဟာလူငယ်တွေမှာအရေးချင်းလို့လေဒီလူငယ်တွေမှန်ကန်တဲ့အရေးချင်းရအောင်လို့လုံချင်အောင်လို့လူကြီးတွေကလည်းအားပေးရပါ
လက်ရှိတိုင်းပြည်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုအမှန်တမ်းအသိဉာဏ်ပညာနဲ့ကြည့်မြင်ပြီးတသည့်ရှိရှိဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့လည်းပြောပါဗျ။
အမှန်ကိုရဲရဲဝင်းဝင်းရင်ဆိုင်ခြင်းဟာပညာပဲ။ပညာရှိဆိုတာတကယ်ကိုအမှန်ကိုအမှန်တမ်းအဖြစ်ကိုအဖြစ်တိုင်းသိရမယ်နားလည်ရမယ်ရင်ဆိုင်ရရမယ်။ဒါပညာရှိပေါ့။ပညာရှိုံနဲ့လည်းမပြီးသေးဘူး။တသည့်ရှိဖို့လိုပါတယ်။ဒါအမှန်ကိုအမှန်တမ်းမြင်ရင်အမှန်ဘက်ကနေပြီးတော့ရက်တည်ရဲတဲ့တသည့်ရှိရဘယ်လိုပုံစံနဲ့ရက်တည်မလဲဆိုပြီးတော့ဆုံးဖြတ်နိုင်တဲ့အမြော်မြင်ရှိရ
ဒါအပြင်အလို့ချက်ပြီးဖြည့်ဆို့ရတဲ့ပညာရေးစနစ်ဟာမှတ်ဉာဏ်ကောင်းစေဖို့အတွက်အတိုင်းအတာတစ်ခုထိလိုအပ်တာမှန်ပေမဲ့လူငယ်တွေလွတ်လွတ်လပ်လပ်တွေးခေါ်စဉ်းစားမှုကိုအားနည်းစေတယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကဝေဖန်ခဲ့ပါတယ
်အခုခက်တာကကျမတို့အကြောင်းတွေကနှစ်ပေါင်းများစွာအလို့ချက်ပြီးတော့ဆောင်မွေးအောင်ပြီးတော့ပညာတတ်ပြီလို့ကိုယ့်ကိုယ်ကိုသတ်မှတ်နေတာအင်တာမဆင်းစရာကောင်းပါတယ်အလို့ချက်တယ်ဆိုတဲ့သဘောကတနည်းအားဖြင့်ဆိုလို့ရှိရင်မှန်ညာကောင်းအောင်လို့လေ့ကျင့်ပေးတယ်ဆိုတော့မှန်ပါတယ်။ကိစ္စရက်တည်းအများမှာဆိုလို့ရှိရင်ကောင်းဘက်လည်းရှိပါတယ်အဆိုးဘက်လည်းရှိပါတယ်။ဒါပေမဲ့အလွတ်ကျက်တဲ့အလေအထဟာကိုယ့်ဘာကိုတွေးခေါ်တတ်တဲ့အကျင့်ကိုအားမပေးပါဘူး။အဲ့ဒီလိုပုံစံမျိုးနဲ့ကျမတို့ရဲ့လူငယ်တွေကိုပြုစုပျိုးထောင်လို့မရပါဘူး။
ခု2015ခုနှစ်ဟာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပြည်သူတွေအနေနဲ့ပညာရှိရှိနဲ့မှန်ကန်တဲ့စွန့်မြတ်ချက်တွေချဖို့အရေးကြီးတယ်လို့ဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကဖွင့်လှစ်ထားတဲ့ပညာဒါနကျောင်းပေါင်း200ကျော်ရှိပြီးကျောင်းသားကျောင်းသူစုစုပေါင်း2000ကျော်ကိုပညာသင်ကြားပေးနေတယ်လို့သိရပါတယ်ခင်ဗျာ။ကျွန်တော်တရားထွန်းမှာ RFA ရန်ကုန်ရုံးကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်။